မြမစရူရီယိုလောကရဲ့ခေဦးပိုင်းမှာနာမည်ကျော်ကြားခဲ့တဲ့အဆိုတော်လာရှိုးတဲ့အောင်ခေါ်ဂျင်မီဂျက်ဟာသူလက်ရှိနေထိုင်တဲ့အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ဟျူစတန်မြို့မှာဒီဇင်ဘာလ28ရက်တောက်ကြာနေ့နေ့လယ်ပိုင်းကအသက်83နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်။ဒီလာရှိုးတဲ့အောင်ရဲ့ဒီဂီတာနဲ့သူ့ကိုကြုံတွေ့ခဲ့ရသူတွေရဲ့အမှတ်တရစကားတွေကိုစူးစီးတင်ပြချင်ပါတယ်။
သူကအဝေးချစ်သူလေးတွေ ပြန်လေကလေးသူဆွေဒီလိုပါပဲချစ်တဲ့မကင်းချီငယ်ကျော်စွာမှုဒါဒီမေသားတယောက်မှအမိ
ဒီသချင်းကတော့မြန်မာနိုင်ငံသားတွေရဲ့စိတ်နှလုံးကိုဖန်ဆားနိုင်ခဲ့တဲ့နိုင်ငံကျော်အဆိုတော်လာရှိုးသိမ့်အောင်ရဲ့အမေတစ်ခုသားတစ်ခုဆိုတဲ့သချင်းမဲ့ဖြစ်ပါတယ်။အဆိုတော်လာရှိုးသိမ့်အောင်တယောက်နှလုံးရောဂါနဲ့ကွယ်လွန်သွားတဲ့အကြောင်းသူ့နဲ့တမျိုးတည်းနေထိုင်သူလည်းဖြစ်အပျော်တမ်းဖြော်ပြရေးအိမ်ပါတီပွဲတွေမှာဆုံတွေ့နေကြဖြစ်တဲ့ Texas ပြည်နယ် Houston မြို့ကဦးခင်မောင်ညွန့်ကအမှတ်တရစကားတွေပြောလာပါတယ်
။နှလုံးရောဂါနဲ့ပြည်တယ်လို့ပြောတယ်။အသက်က83နှစ်။နောက်ဆုံးဆုံလိုက်တာတော့တငယ်ချင်းတယောက်ရဲ့အိမ်မှာပါတီပွဲလုပ်တဲ့အခါကျတော့ဆုံကြတယ်ဆုံပြီးတော့တချင်းနေပါကာရာအိုကီဆူကြတာပေါ့ဗျာအဲသူတချင်းနေထဲမှာဆိုရင်တော့အဲဟိုလဲသူမလေးချစ်သူဆိုတဲ့ဟာမျိုးပေါ့30နဲ့ငူချင်းနေဆိုအဲ့လိုတချင်းမျိုးတွေကြတော့တော်တော်လေးကြိုက်ပါတယ်အမေတစ်ခုသားတစ်ခုကတော့နာမည်ကြီးပေါ့လေဟိုကျွန်တော်တို့လည်းကြိုက်ခဲ့တာပဲဟိုကိုမိဘနဲ့ခွဲနေရတဲ့အခါကျတော့အဲ့တချင်းပူတော့တတိယစီတယ်သူအဲ့လိုအတန်ဟိုသူတိတယ်လူတယောက်ရဲ့အတန်ကိုနားထောင်လိုက်တာနဲ့သူကဘယ်တချင်းမျိုးနဲ့မှကြိုက်တယ်ဆိုတာသူကအဲ့လိုဒီလူရဲ့အတန်ကတော်တော်ကောင်းနေပြသူကတီးလုံးတစ်ခုကိုကြားလိုက်တာနဲ့ဘယ်ကီးနဲ့ဆိုတော့သူကကီးဝင်အောင်ချက်ချင်းဆိုလို့ရတယ်အဲအားနေအဲဂီတာလေးတီးလိုက်ဆိုလိုက်နဲ့ဆိုတော့တန်းစင်းနေဟိုဟာပေါ့ကီးတွေကသူကချက်ချင်းလို့ရတယ်
အမေရိကန်နိုင်ငံအင်ဒီယားနာပြည်နယ်မှာနေထိုင်တဲ့တိုင်းတိပီတိအစိုးရဖြစ်သူဒေါ်မမအေးကတော့လာရှိုးသိမ့်အောင်ဟာဂီတကိုယူသူသူတူဖြစ်တယ်လို့ဆိုရင်သူ့အကြောင်းတွေကိုပြန်ပြောင်းပြောပြပါတယ်
။သူ့လာရှိုးသိမ့်အောင်လို့ဆိုရတယ်ဂျီမီလိုပဲခေါ်တာများပါတယ်။ဂျီမီကျက်လို့လည်းလွင်ရတည်ပါတယ်။ဘယ်လိုခေါ်မလဲ။သူ့ရဲ့တခြင်းလို့ဆိုပြီးတော့တီးရတယ်ဗါလဲမုံမုံမိမိလို့ပါလို့ရှိရတယ်။အဲ့တခြင်းတွေကိုမသိဘူးဗါတော့မှဆိုပေးတဲ့ခါတော့မတွေ့ဘူးသေးဘူး။သူ့ရဲ့လို့ဆိုတာပဲကြားဘူးတာပဲရှိတယ်။အော်အများကြီးပါပဲသူဆိုတာတွေကတော့ဒါပေမဲ့အဲ့ဒီမှာတော့ကိုကဟိုမပါလဲဆန်နေတကယ်လဲဟိုအမေတောက်ကိုလွန်းနေဆိုရယ်အတန်လေးနဲ့သူဆိုရယ်ဟာအမေတစ်ခုသားတစ်ခုကတော့ကိုကြိုက်ဆုံးတစ်ချင်းဖြစ်နေတယ်ဒီဘက်ကိုကိုလူရောက်လာတဲ့ခါကျတော့လေအနည်းနေတဲ့ဒီဖုန်းကြီးမှာလည်းသူတို့ကဟို community ပွဲဆိုတော့လာပြီးကူကြပူပါတယ်ဒါပေမဲ့ပွဲတစ်ခုလုံးလို့ရှိလို့ရှိရင်လဲလာမလားလာမလားနဲ့တထိတ်ထိတ်ဆောင်ရတဲ့ကိစ္စလဲသူကလုပ်တတ်တယ်ဒါပေမဲ့တကယ်လို့ရောက်လာပြီဆိုလို့ရှိရင်လဲ microphone ကိုလုံးဝကိုလို့ဖဲနဲ့ကိုရှိသမျှပွဲမှာသူအကုန်လုံးလို့သူနေနဲ့အဝါပါဝါလည်းရှိတယ်တကယ်လည်းဆူတတ်တယ်တကယ်လည်းဆူပြပါတယ်အဲ့လိုစိတ်မျိုးတော့ရှိပါတယ်ဘယ်လိုကောင်းမလဲခုဂီတာကတော့တော်တော်ယူသွတ်တာပါပဲသူကရင်ရေးတဲ့ဖြစ်နေအများကြီးရှိပါတယ်ဒီမှာကြမှာသူရေးရရှိတယ်သူကလည်းလူချင်းအောင်နေတတ်ပါတယ်နောက်ပြတော့ဟိုပွဲလည်းထိနေနေဟိုအမှုပညာရှင်မျိုးပါနှုတ်ဆက်ချင်မင်းပဲလို့နှုတ်ဆက်ရမှာပဲအဲဘယ်လိုလဲဖြစ်ဖြစ်မှာတော့လူလဲပဲတစ်ချိန်ချင်းမှာသွားရမှာပဲသူကသူဘယ်ပါတာပဲဖြစ်နေတယ်လူကဘုရားပါလားဆိုတော့ကောင်းရမွေရောက်ပါစေလို့ဆုတောင်းရမှာပေါ့ကွယ
်အစိုးရကြီးလာရှိုးသိမ့်အောင်ရဲ့နာမည်ကြီးတချင်းနေတဲ့မှာအမေတစ်ခုတားတစ်ခုနှုတ်မဆက်နဲ့ငိုကျင်တယ်ပန်းပြင်မာလေးမုံမုံမိမိစက်ကောင်းအမှတ်3939စတာတွေဟာနာမည်ကြီးခဲ့ပါတယ်လာရှိုးသိမ့်အောင်ဟာအနာရှင်ဥနေဝင်းရဲ့မြမဆိုရှယ်လစ်လမ်းစဉ်ပါတီလက်ထက်1982ခုနှစ်နောက်ပိုင်းတောခိုခဲ့ပူပြီးနောက်ပိုင်းမှာအမေရိကန်ပြည်ထောင်စုကိုရောက်ရှိအခြေချသူဖြစ်ပါတယ်မြန်မာနိုင်ငံကထွက်ခွာလာပြီးနှစ်ပေါင်း40ကျော်အကြာ2013ခုနှစ်မှာမြန်မာနိုင်ငံကိုပြန်ပြီးတကူတော်ဂီတဖျော်ပြပွဲလုပ်ခဲ့ပါတယ်။အစိုးရလာရှိုးသိမ့်အောင်ကို1946ခုနှစ်မှာမွေးဖွားခဲ့ပြီးအသက်83နှစ်အရွယ်မှာကွယ်လွန်သွားတာပါ။ကွယ်လွန်ချိန်မှာစပိန်နယ်ဝအမေရိကန်နိုင်ငံသူဇနီးနဲ့တမီးတယောက်တားတယောက်ကြံရင်ခဲ့ပါတယ်ခင်ဗျာ။